ပြီးခဲ့တဲ့သတင်းပတ်ထဲမှာစစ်ကောင်စီဟာအမျိုးသမီးသတင်းတောက်မတ်မူရတနာခင်မိုးမိုးထွန်းကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ထောင်ဒဏ်10နှစ်ထပ်တိုးချမှတ်လိုက်တာဟာအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကိုဖိနှိပ်ပြီးသတင်းလွတ်လပ်ခွင့်ကိုကန့်သတ်နေတဲ့လုပ်ရည်တွေကနောက်ဆုံးဖြစ်ရပ်တစ်ခုအဖြစ် AP သတင်းမှာဖော်ပြထားပြီးဒါကိုနေစည်းမချသတင်းနောက်များအဖွဲ့ RSF ကလည်းရှုတ်ချလိုက်ပါတယ်။မြန်မာ Press Photo Agency MPA ရဲ့ရုပ်သံသတင်းတောက်တူဖြစ်တဲ့မတ်မူရတနာခင်မိုးမိုးထွန်းကိုမနှစ်ဒီဇင်ဘာ5ရက်နေ့တုန်းက905ခါခွေပုံမှန်နဲ့စူပူလုံဆောင်မှုနဲ့ထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပြီးဖြစ်ပါတယ်။သူဟာကြီးမင်နိုင်မျိုးနဲ့ပန်းမင်ကြီးလမ်းမှာဆန္ဒပြလူငယ်တွေကိုစစ်ကားနဲ့ဝင်တိုက်တဲ့ဖြစ်စဉ်မှာသတင်းရယူရိုက်ကူးနေတော့မှာကားနဲ့တိုက်ပြီးဖမ်းဆီးခံခဲ့ရတာပါ။သူနဲ့အတူ MPA ရဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းလဲဖမ်းဆီးခံရပြီးနှစ်ဦးလုံးဟာကားတိုက်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့ပါတယ်။သူတို့နှစ်ဦးလုံးကို905ကာကြီးစူပူအောင်လှုပ်ဆောင်မှုနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပြီးဖြစ်ပါတယ်။အခုမေလ26ရက်နေ့မှာဒုတိယထပ်တိုးအမှုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ညအတွက်တင်ငန်းကျုံးခရိုင်တရားရုံးမှာအလုံးနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်လို့အသက်34နှစ်အရွယ်မတ်မူရတနာခင်မုံမုထွန်းဟာစုစုပေါင်းထောင်ဒဏ်73နှစ်အထိချခံရပွဲရှိတယ်လို့မိသားစုဝင်တူဦးရဲ့သူ့ရဲ့ရှိနေတွေကနေပြောပါတယ်သူ့ကိုတော်လိုင်းရေးအဖွဲ့တွေကိုပံ့ပိုးကူညီတယ်လို့ဆွဆွဲချက်နဲ့အခုလိုမျိုးထပ်တိုးထောင်ဒဏ်ချမှတ်တာပါ